မွန်ပြည်နယ်ရင်းကမုံအမျိုးသားတို့ကိုသတိတလုံးနဲ့ကိုးစားပြုနိုင်ဖို့ဆိုပြီးမွန်ပါတီတက်တရားဖွဲ့စည်းနိုင်ဖို့မွန်ကောင်းဆောင်တချို့ကနှစ်ထောင်ဆက်ခွန်ကြားချက်ရွေးကြောက်ပွဲအလုံးမှာကြိုးပမ်းနေပါတယ်။မွန်ပြည်နယ်ရင်းလက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနေရာစလုံးကပါတီဝင်တွေကြားပြန်လည်စုဖွဲ့ဖို့ကြိုးစားနေကြတာဖြစ်ပေမဲ့လို့ရလကတော့နောက်ထပ်မွန်နိုင်ငံရေးပါတီတက်ပေါ င်မှုတွေဖြစ်ပွားနေပါတယ်။မွန်ပါတီနှစ်ပါတီပေါင်းစည်းရေးဆိုပြီးဆောင်ရွက်နေကြတဲ့ပါတီနှစ်ယောက်ကပါတီဝင်တွေကြားခေါင်းဆောင်တွေပေါ်မှာစိတ်ကြက်လာကြပြီးနောက်ထပ်ပါတီတရားဖွဲ့ဖို့တာစုလာတာပါ။ပါတီနှစ်ယောက်ပေါင်းစည်းရေးကြိုးပမ်းခဲ့တဲ့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကပါတီဝင်နှစ်ယောက်ကပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။အဲ့ဒီနောက်မှာပါတီနှစ်ယောက်ကနှုတ်ဆက်သူတွေစုဖွဲ့ပြီးတော့နောက်ထပ်မျိုးရပါတီတရားဖွဲ့ဖို့ကြိုးပမ်းလာတာပါ။ဒါပေမဲ့ဒီပါတီဟာမွန်မျိုးရသူကိုတစ်စီးတစ်လုံးသေးကိုစားပြုနိုင်ဖို့ရည်ရွယ်သာဆိုပြီးမွန်နိုင်ငံရေးစောက်ကြည့်သူနိုင်မင်းမင်းလွယ်က VOA ကိုခုလိုပြောပါတယ
်။ပေါင်းချင်တဲ့လူအချင်းချင်းလာပေါင်းပြီးတော့ဘုသက်ပါတီလက်မှုဝင်ရသေးဘူးဒီဘက်ပါတီလက်မှုဝင်ရသေးတယ်နဲ့နိုင်ငံရေးလှုပ်ချင်တဲ့စက်ရင်အားစုတွေနဲ့ပေါင်းစည်းပြီးတော့မွန်နိုင်ငံရဲ့ conference တစ်ခုလုပ်ပြီးတော့မှအဲ့ဒီ conference နဲ့ပြီးတော့ပါတီအစ်တစ်ခုအပေါ်မဲ့ပုံတရာပေါ့သူတို့ယူရတာကဒီနှစ်ပါတီဒီမပေါင်းနိုင်တာကပါတီသူကလည်းမပေါင်းနိုင်တယ်မဟုတ်ပဲနဲ့ပါတီကောင်းဆောင်ဖိတ်ဖိတ်ကောင်းဆောင်တွေချိုးတဲ့လောက်ကမပေါင်းနိုင်တဲ့အနေအထားပေါ်မှာသူကပေါင်းဖို့ဆက်လက်မစိုးစားတော့ပဲနဲ့ဒီပေါင်းချင်တဲ့တစ်ဖက်လုံးကပါတီဝင်တွေနဲ့ဆက်ပြအင်အားစုနဲ့ပေါင်းပြီးတော့မော်မျိုးသားနိုင်ငံကြီးဥစားဖို့ကိုယ်တည်းတစ်ခုပြန်ပေါ်တဲ့ပုံစံမျိုးနဲ့သူတို့သွားမယ်အဲလိုများအဲ့ဒီပုံစံတကျဖြစ်လာမယ်သွားမယ်ဆိုရင်မော်မျိုးသားလုံးကိုကိုယ်စားပြုတဲ့နိုင်ငံကြီးပါတီတစ်ခုနိုင်ငံကြီးကိုယ်တည်းတစ်ခုပေါ်လာတဲ့ကြာရင်နောက်လာမယ့်2020ရွေးကြပွဲမှာကတော့မွန်ဒေတာမှာမွန်လူမျိုးတွေရွေးကြပွဲအောင်နိုင်တဲ့အလားအလာရှိတယ်လို့အားလုံးကကြော်မှားနေကြတဲ့အနေအထားရှိနေတယ်ဗျာ
။မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကနှုတ်ထွက်ပြီးနောက်ထပ်ပါတီစုဖွဲ့ဖို့စီစဉ်နေမှုနဲ့ပတ်သက်လို့ဥဆောင်သူတူဖြစ်သူနိုင်အောင်စာကခုလိုပြောပါရယ်။
ဒီမော်ဒာဒီစပါဒီကတော့လောကကောင်းမှာပေါ့တော့ဘူးရိုးစရာလမ်းမရှိတော့အဲလိုဖြစ
်ပြီးကြတဲ့အင်္ဂါနေ့ကမွန်နိုင်ငံရေးပါတီများညီညွတ်မှုတိဆောက်ရေးညှိနှိုင်းရေးဖွဲ့နဲ့မော်လမြိုင်မြို့မှာတွေ့ဆုံပြီး2019ခုနှစ်အကုန်မှာမွန်သူမျိုးသားလုံးကိုကူစားပြုတဲ့ပါတီတစ်ဆရာဖြစ်ပေါ်လာဖို့သဘောတူညီမှုရရှိခဲ့တယ်လို့မွန်မျိုးသားပါတီဝင်ဟောင်းနိုင်မွန်ရစာကပြောပါတယ်
ကျောက်ဆစ်ခုံအကောင်မှကြတော့သူညီလာတဲ့ပုံစံမျိုးပေါ့အခုကြည့်ပါတယ်အဲ့မှာကြတော့ဒီသမျိုးသားလုံးကိုကူစားပြုတယ်ညာပါတီတစ်ခုဖြစ်ကြည်လာအောင်အဲ့မှာဆောင်တဲ့ပုံရမယ
်မွန်တန်ကတော်တွေမွန်လူငယ်တွေပါဝင်နှစ်ပါတီပေါင်းစည်းရေးကိုလှူလာတဲ့နိုင်ငံရေးပါတီဝင်တွေကနေ2019ခုနှစ်အကုန်မှာမွန်မျိုးသားညီလာခံတရားကိုစင့်ခေါ်ပြီးမွန်မျိုးသားစုတရားလုံးကိုကူစားပြုနိုင်မယ်ပါတီတရားဖွဲ့စည်းရေးဆွေးနွေးကြမှာပါမွန်မျိုးသားပါတီဘက်မှာတော့နှစ်ပါတီပေါင်းစည်းရေးကိုလှူလာတဲ့သူတွေကိုပါတီဝင်ဖြစ်ကနေထုတ်ပယ်မှုတွေလည်းရှိနေပါတယ်။မွန်ဒေတာလွတ်ဆိုင်ရာဒီမိုကရေစီပါတီကရေးညွှန်တဲ့ပါတီဝင်200ကျော်ကတော့ပါတီကနေနှုတ်ထွက်ခဲ့တယ်လို့ကိုယ်တိုင်နှုတ်ထွက်ခဲ့သူပါတီအလုံးမှုဆောင်ကော်မတီဝင်ဟောင်းနိုင်အောင်စာကပြောပါတယ်။မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီတွဲပဲ့သွင်းမှုနာဆန်တင်ကတော့အခုလိုနှုတ်ထွက်တဲ့အချိန်လေးပေါ့တရားဝင်မသိရသေးဘူးလို့ဆိုပါတယ
်ဒီတတဲ့ကကျွန်တော်ဒီတရားဝင်စာမရောက်သေးဘူးငွေနဲ့ရောလည်းမရောက်ဘူးရောလည်းမရောက်သေးဘူးကျွန်တော်တွက်တာကတခုပေါ့လေဒီစီတရားတော်ပြင်းစွာဒါပဲလေဒီတရားကျွန်တော်ပါတီရနေပါတီရဒီမင်းစီကတော့ပြန်ဆိုပြီးတော့သူ့ကိုထုတ်ပြန်လိုက်တာကိုဒီကိစ္စနဲ့ပတ်သက်ပြီးတော့စာလေးပြောလာပါ
ဧပြီလတရနေ့မှာကျင်းပခဲ့တဲ့ကြားပြရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီတို့ရဲ့ကိုယ်စားလှယ်တွေရှုံ့နှိမ့်ခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အနိုင်ရရှိသွားခဲ့ပါတယ်။ဒီလိုရှုံ့နှိမ့်တာကလည်းပါတီကွဲပြားနေသေးတဲ့ပေါ်မွန်ပြည်သူတွေစိတ်ဝင်စားမှုအားနည်းစေတဲ့ကြောင်းတရားတစ်ခုလို့လည်းပေါင်းစည်းရေးလူလားသူတွေကရှုံ့ငင်နေကြပါတယ်။မွန်ပြည်နယ်တွင်းမွန်နိုင်ငံရေးပါတီ၃ခုဖြစ်တဲ့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီ၊အမျိုးသမီးပါတီမွန်တို့ကိုတပါတီတစ်ပြည့်ပေါင်းစည်းသွားဖို့မွန်ပြည်သက်ပါတီကဥဆောင်ပြီးတော့မွန်တန်ကတော်တွေမွန်ပညာရှင်တွေပါဝင်တဲ့မွန်နိုင်ငံရေးပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးအဖွဲ့ကို2016ခုနှစ်စက်တင်ဘာလကစတင်ဖွဲ့စည်းခဲ့ပြီးနှစ်ပါတီပေါင်းစည်းရေးအတွက်အချင်းချင်းကြိုးစားညှိနှိုင်းခဲ့ပေမဲ့လည်းအောင်မြင်မှုမရှိခဲ့ပါဘူး။ဒီကြတဲ့2015အစီအစဉ်ရွေးကောက်ပွဲမှာမွန်မျိုးသားပါတီကကိုယ်စားလှယ်3နေရာအနိုင်ရခဲ့တယ်လို့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကတော့2နေရာအနိုင်ရခဲ့ပြီးကိုယ်စားလှယ်အများကြီးကတော့ NLD ကအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။